Welcome to the Voice of America in Burmese.
mingla nan ne khin ma khin ya tora shin paung shwe lan chan mi ya ba si voe american tan ga ni 2018 khu ne january la 2 ye in ga nei ma ne phe season ni ko american pi law su myo ro washington dc ga ni dai ye thau lwin pe ni ba bi kilometer 32 40 49 lo ga ni phan yu na sin nai ja de lo voe ye facebook sa mena phit de voe burmese news ma le a chain ne de bian ni thau lwin pe ni ba de khnya no samu wi ba aku ma ne khin season ni ko tawin yu tin set pe ma ba khnya
မင်္ဂလာနနေခင်ပါရှင်ကျမရှားဖောင်ပါဒီမနေ့နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အတူတင်ညာပေးသွားမှာပါအီရန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုပ်မြင်သံကြားကပြောပါတယ်အမေရိကန်တပ်ဖွဲ့တွေတိုက်ခိုက်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အိမ်နီးချင်းပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုအောင်နိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးဆွဆွပြောဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားကြားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီသတင်းတွေအပြီးမှာကြားကြရမယ့်သတင်းလွှာတွေတွေမှာဆိုရင်တော့
desidero ancora una volta farmi voce
ဒါကတော့ဗာတီကန်နန်တော်မှာကျင်းပတဲ့နှစ်တကူဝတ်ပြုဆုတောင်းပွဲမှာပိုဟမ်မင်းကြီးဖရန်စစ်ဟောကြားချက်ဖြစ်ပါတယ်နောက်ပိုင်းသတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြရပါမယ်အဲ့ဒါအပြင်2018ခုနှစ်မြန်မာနိုင်ငံရဲ့အလားအလာပေါ်ပြည်ပမှာရှိတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့အမြင်သဘောထားထိုင်းမြန်မာနေဆက်ရောက်ရှိပြောင်းအခြေချမြန်မာလူသမားတွေရဲ့နှစ်တစ်မျှော်လင့်ချက်အီရန်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲစတဲ့အခြေအနေတွေကိုကြားကြရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုပ်မြင်သံကြားကပြောပါရတယ်။အထူးကြုံမှာပါဝင်သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးဖြိုခွင်းသွားမှာဖြစ်ကြောင်းအီရန်သမ္မတဟာဆန်ရော်ဟာနီကပြောဆိုထားတာပါ။ပြည်တွင်းစီးပွားရေးအခြေအနေနဲ့ဒေသတွင်းလွှဲမိုးနိုင်အောင်ဆော်ဒီအရေဗျားနဲ့ဖြစ်နေတဲ့တိုက်ပွဲရဲ့အစိတ်အပိုင်းဖြစ်အစိုးရစစ်တပ်တွေကစီးရီးယား၊အီရန်နဲ့ယီမန်နိုင်ငံတွေမှာတိုက်ပွဲတွေဖြစ်နေတာကိုစတင်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့ဆန္ဒပြမှုအတွင်းဆန္ဒပြသူယာနဲ့ချီဖမ်းဆီးခံခဲ့ကြရပါတယ်။လက်နက်ကင်ဆောင်ထားတဲ့ဆန္ဒပြသူတို့ကရဲစခန်းနဲ့စစ်တပ်အခြေစိုက်စခန်းတို့ကိုဝင်ရောက်ထိန်းချုပ်ဖို့ကြိုးစားခဲ့ပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့ခုခံမှုတွေနဲ့ရင်ဆိုင်ခဲ့ကြရတယ်လို့အစိုးရပိုင်းရုပ်မြင်သံကြားကပြောပါတယ်။လူမှုအတိုင်းဝိုင်းတွင်စူပူအောင်ကြမှုဖြစ်အောင်လုပ်သူတွေဥပဒေချိုးဖောက်သူတွေနဲ့ပြည်သူပိုင်အဆောက်အအုံနဲ့ပစ္စည်းတွေကိုထိခိုက်ပျက်စီးအောင်လုပ်တဲ့သူတွေကိုလုံးဝသိရင်ခံမှာမဟုတ်တဲ့အကြောင်းသမ္မတရော်ဟာနီကအတိအလင်းပြောဆိုထားပါတယ်။အီရန်နိုင်ငံရဲ့မြို့တော်တဟီရန်မှာနှစ်သက်ကူတဲ့ညမှာပဲဆန္ဒပြမှုအသစ်တစ်ဖန်ထပ်မံဖြစ်ပွားခဲ့ပြီးကားတွေကိုမီးရှို့ဖျက်ဆီးနေတာတွေကိုလည်းဒေသခံမီဒီယာတွေမှာတွေ့မြင်ရပါတယ်ရှင်။
အမေရိကန်တပ်ဖွဲ့တွေတက်ခဲ့နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အင်းနီချင်းပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုးအောင်းနိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့15နှစ်တာကာလအတွင်းအမေရိကန်ကနေပြီးတော့ပါကစ္စတန်ကို33ဘီလီယံကျော်မိုက်မိုက်မဲမဲပေးခဲ့ပြီးပါကစ္စတန်ဘက်ကလိန်လေလှဲပြားမှုတွေကလွဲလို့အမေရိကန်ကိုဘာမှပြန်မပေးခဲ့ဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်တွေအယူလောက်ခံခဲ့ရတယ်လို့သမ္မတထရမ့်ရဲ့2018နှစ်ခုနှစ်သစ်မှာပထမဆုံးတင်ခဲ့တဲ့ Twitter လူမှုကွန်ရက်ကအမှားသာမှာဖော်ပြထားပါတယ်။ပါကစ္စတန်ကကျမ်းပတ်သမားတွေကိုခိုးအောင်းနိုင်အောင်နေရာပေးခဲ့တယ်။ကျွန်တော်တို့ကကျမ်းပတ်သမားတွေကိုအာဖဂန်နစ္စတန်မှာလိုက်လံရှာဖွေတိုက်ခဲ့တဲ့အခါပါကစ္စတန်ရဲ့အကူအညီအ ਨੇ ချင်းရှိတာကလွဲလို့ဘာမှမရဘူးလို့သမ္မတထရမ့်ကဆိုပါတယ်။ပါကစ္စတန်ရဲ့လူမျိုးရေးဆိုင်ရာအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကဆွဆွဲပြောဆိုလာတာကြားပါပြီ။အာဖဂန်ကတာလီဘန်တွေနဲ့ဟာကနီအဖွဲ့တွေကိုနေဆက်ဖြတ်ပြီးတော့အာဖဂန်တဲကိုဝင်တိုက်တဲ့ကိစ္စတွေအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကိုဝင်တိုက်တဲ့ကိစ္စတွေမှာပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကမသိကြအောင်ဆောင်ပေးနေကြတယ်လို့အမေရိကန်ဘက်ကဆွဆွဲနေတာပါသမ္မတထရမ့်ကသူ့ရဲ့ Twitter ကနေပြီးတော့အခုလိုမျိုးအသိပေးရေးသားချက်လုပ်တာဟာပါကစ္စတန်ကိုပေးနေတဲ့ဗန်နာရေးဆိုင်ရာအကူအညီတွေကိုရပ်ပစ်ဖို့ချင်းချောက်နေတာလားဆိုတာကတော့တဲတဲကွဲကွဲအခုမသိရသေးပါဘူး
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကလက်တွေ့ရှိတရားဖြစ်တဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကပြောဆိုလိုက်ပါတယ်။မနေ့တနင်္လာနေ့နှစ်သက်ကူမိကုံးမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ခလုတ်ကစပွဲပေါ်မှာရှိနေတယ်လို့လည်းမြောက်ကိုရီးယားခေါင်းဆောင်ကင်ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်မှအေရိယာကြီးတစ်ခုလုံးကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်တဲ့အကွာအဝေးအတွင်းမှာရှိတယ်လို့လည်းကင်ဂျွန်အွန်ကပြောဆိုပြီး သူ့ကိုဖြစ်စေမြောက်ကိုရီးယားနိုင်ငံကိုဖြစ်စေအမေရိကန်ပြည်ထောင်စုဘက်ကဘယ်တော့မှစပြီးတိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အမေရိကန်ရဲ့နျူကလ িয়ার ချိန်ချောက်မှုပုံစံပေါင်းစုံကိုမြောက်ကိုရီးယားဘက်ကကင်တွယ်နိုင်တယ်အမေရိကန်ဘက်ကပစ်ခတ်မှုတွေကိုတားဆီးနိုင်စွမ်းရှိတဲ့ခိုင်မာတဲ့နျူကလ িয়ার အတားအဆီးရှိတယ်လို့လည်းကင်တွန်အွန်ကမိန့်ခွန်းမှာထပ်သွင်းပြောဆိုပါတယ်ဒီကိစ္စကချင်းချောက်နေတာမဟုတ်ပဲတကယ်လက်တွေ့ရှိတရားဖြစ်တဲ့ဆိုတာကိုအမေရိကန်တို့သဘောပေါက်ရမယ်လို့လည်းပြောဆိုသွားပါတယ်ကင်ဂျွန်အွန်းရဲ့နှစ်သစ်မိကွန်းဟာဆိုရင်ဒီနှစ်အတွင်းသူဦးစားပေးဦးတည်ဆောင်ရွက်မဲ့ကိစ္စတွေကိုချပြမှုအဖြစ်လဲအများကရှုမြင်ကြတာပါပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အတုံးလက်ပြင်းပြင်းထန်ထန်ပြောဆိုခဲ့ကြတာပါမြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချင်းချောက်လာရင်ကမ္ဘာမှာမကြုံဖူးသေးတဲ့တောက်ပြန်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတထရမ့်ကသတိပေးခဲ့တာပါ။မြောက်ကိုရီးယားဘက်ကတော့အမေရိကန်ပိုင်နဲ့ဂွမ်ကျွန်းအနီးပင်လယ်ပြင်အတွင်းကိုတိုက်ချင်းပစ်ပထိန်တပ်ဒုံးကျည်ပစ်ခတ်ဆင်းသက်ဖို့စဉ်းစားနေကြောင်းပြောဆိုတောက်ပြန်ခဲ့ပါရဲ့ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုကာဒီရှုမှာပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့တုန်းကကုန်တင်ကားနဲ့ဘုံဖောက်ခွဲခဲ့လို့လူပေါင်း912ဦးသေဆုံးခဲ့ရတဲ့မှုနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိနေတယ်လို့ယူဆသူ9ဦးကိုအစိုးရရှင်တွေကတရားစွဲဆိုခဲ့ပါတယ်။အဲ့ဒီဖောက်ခွဲမှုတစ်ခုတည်းကြောင့်လူ900ကျော်သေဆုံးမှုဟာအာဖရိကမှာအရေးအတွက်အများဆုံးပါပဲ။တရားစွဲဆိုခံထားရသူတွေက4ဦးဟာအစိုးရရဲ့အချုပ်မှာဖမ်းဆီးခံနေရတာဖြစ်ပြီးတော့မနေ့တုန်းကတော့ဒီစစ်ခုံရုံးမှာသူတို့ကိုရုံးထုတ်ခဲ့ပါတယ်။ကျွန်တဲ့တဦးကတော့လွတ်မြောက်နေတော့မှပဲ။စစ်ခုံရုံးမှာရုံးထုတ်ခဲ့တဲ့သူတွေက Hassan Adin Isakha မဂါဒီရှုမြို့ကိုဖောက်ခွဲတိုက်ခိုက်မှာဥဆောင်ခဲ့တဲ့အယ်ရှာဘတ်စစ်သွေးကြောအုပ်စုဝင်တို့ဖြစ်တယ်လို့စစ်ခုံရုံးတရားသူကြီးကဆွဆွဲပါတယ်အယ်ရှာဘတ်အဖွဲ့ကအော်တိုဘာလာတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုတာမရှိပေမဲ့အဲ့တိုက်ခိုက်မှုရဲ့နောက်ကွယ်မှာအယ်ရှာဘတ်အုပ်စုရှိတယ်ဆိုတာတန်တဲ့ရဖြစ်စရာမလိုဘူးလို့ဆိုမာလီအနာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမဂါဒီရှုမြို့မှာကားဘုံးခွဲတိုက်ခိုက်မှုနဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတွေကိုဒါဇင်နဲ့ချီပြီးတော့အယ်ရှာဘတ်အဖွဲ့ကပြုလုပ်ခဲ့တာဖြစ်ပြီးသူတို့အဖွဲ့ပြစ်မှတ်ထားတဲ့နေရာတွေကတော့ဟိုတယ်စားတောက်ဆိုင်နဲ့အများပြည်သူသွားလာနေတဲ့နေရာတွေဖြစ်ပြီးထိခိုက်ဒေကျေမှုတွေလည်းအများအပြားရှိခဲ့တာပ
ါ UAB ရိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်မြန်မာနိုင်ငံအကျဉ်းထောင်အတွင်းမှာထိမ့်သိမ်းခံရဆဲဖြစ်တဲ့ writers သတင်းထောင်တို့အတွေ့အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းထောင်ကနေပြန်လည်လွှမ်းမြောက်လာတဲ့မလေးရှားနိုင်ငံသူသတင်းထောင် Mook Chwai Ling ကတောင်းဆိုလိုက်ပါတယ် writers သတင်းထောင်တို့ဖြစ်ကြတဲ့ကိုသက်ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီဇင်ဘာလ12ရက်နေ့ကမြန်မာအာဏာပိုင်တွေဖမ်းဆီးတာကိုခံခဲ့ကြရတာဖြစ်ပါတယ်သူတို့ကိုအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်တည်င်းယူမှုနဲ့မြန်မာနိုင်ငံအစိုးရလွတ်ဝက်ချက်များအဥပဒေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ကြောင်းမြန်မာအစိုးရကပြောပါတယ်တူရကီအခြေစိုက်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန TRT ရဲ့သတင်းတော်တွေဖြစ်ကြတဲ့မလေးရှားနိုင်ငံသူမှုချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောင်ဟွန်မန်တို့ဟာပြီးခဲ့တဲ့တောက်ကြနေရုံကစင်ကာပူနိုင်ငံချန်ကီလီစိတ်ကိုရောက်ရှိလာခဲ့တာပါသူတို့နှစ်ဦးဟာမြန်မာနိုင်ငံရဲ့လွှတ်တော်အဆောက်အုံတွေကို drone နဲ့ရိုက်ကူးဖို့စ조사ခဲ့တဲ့အမှုနဲ့2019အောက်တိုဘာလ29ရက်နေ့မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့အနီးကရမဲတင်အကျဉ်းထောင်ကနေရန်ကုန်လေစိတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးတွေလိုက်ပါပို့ဆောင်ခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံကိုမင်းညာကပြန်လည်ရောက်ရှိလာခဲ့တယ်လို့စနေနေ့တုန်းကပဲ Choi Ling ကသူမရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးတင်ခဲ့ပါတယ်။မြန်မာနိုင်ငံမှာနလကြာထိမ့်သိမ်းခံရစဉ်တွင်လူရင်းကိုတော်တော်နဲ့မရောက်ပဲကွစ်ပတ်သွာလာလှုပ်ဆောင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ရုပ်ရှင်ဇာတ်လမ်းကောင်းတစ်ပုဒ်ဖန်တီးနိုင်မယ်လို့လည်းသူမကရေးသားခဲ့ပါတယ်ရှင်
။အိန္ဒိယမြန်မာနယ်စပ်မဏိပူရပြည်နယ်ထနုပါခရိုင်မှာတနင်္လာနေ့ကနှစ်ဖက်တင်းမာမှုတွေဖြစ်ခဲ့ပါတယ်မဏိပူရပြည်နယ်ပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေမှာမြန်မာစစ်တပ်ကမြေညှိမှုတွေကိုလှုပ်ဆောင်နေပြီးတော့နောက်တစ်နေ့မှာအခုလိုတင်းမာမှုဖြစ်ခဲ့တာလို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်တနုပါခရိုင်အခွန်ကောက်ခံသူရဂုမာနီကရဲမှုဤပုံချနဲ့တူစစ်ဆေးစင်မှာပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေအတွင်ဝက်ချံဆောက်ထားတာကိုတွေ့ခဲ့ရတဲ့အကြောင်းအဲ့ဒီဝက်ချံတွေကိုအချိန်မီ ဖြတ်မပေးလို့ရှိရင်တရားမဝင်လို့ဆောင်မှုနဲ့ခံအုပ်ချုပ်ရေးအဖွဲ့ကအရေးကြီးမှာဖြစ်တဲ့အကြောင်းပိုင်ရှင်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။စနေနေ့မှာမြန်မာဘက်ကအဲ့ဒီပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့ဒေသမှာမြေတွေညှိခဲ့တာလို့ဆိုပါတယ်။နှစ်နိုင်ငံနယ်စပ်ဒေသကပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့ဒေသကိုဘယ်သူမှကျူးကျော်ဝင်ရောက်ခွင့်မရှိပါဘူး။အဲ့လိုလှုပ်ဆောင်မှုကိုရဲကတားမြစ်မှာဖြစ်တဲ့အကြောင်းရဲမှုဤပုံချကဆိုပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကတရားဝင်အကြောင်းပြန်ကြားတာမရှိဘူးလို့မစ္စတာရဂုမာနီကပြောပါတယ်။နေဆက်ဒေသမှာတရားနယ်နိမိတ်သတ်မှတ်ထားခြင်းမရှိတဲ့အတွက်မကြာခဏအငင်းပွားမှုတွေဖြစ်ပေါ်လို့ရှိတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းတနူပွားခရင်အတွင်းကဟိုလန်ပီးယားရွာတဲကိုမြန်မာစစ်တပ်ကဝင်လာပြီးတော့အဲ့ဒီရွာဟာမြန်မာပိုင်နဲ့ဖြစ်တယ်ပြောလို့ပြောပြီးတော့တစ္ဆက်တွေကိုဖြုတ်ယူသွားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒေသခံတွေကတော့အဲ့ဒီရွာဟာမနီပူရာပြည်နယ်အတွင်းမှာနှစ်ပေါင်းများစွာကတည်းကတည်ရှိခဲ့တယ်လို့ပြောကြပါတယ်။အဲ့ဒီရွာဟာမြန်မာပိုင်နယ်အတွင်းမှာရှိတယ်လို့လည်းမြန်မာဘက်ကပြောနေတာကြောင့်နေဆက်မူရေးမြို့မှာတရားဝင်နေဆက်ကိုယ်စားလှယ်ဂိတ်တည်ဆောက်တဲ့လုပ်ငန်းတွေလည်းရပ်ဆိုင်းထားခဲ့ရတယ်လို့ပြောပါတယ်။
တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အရေးမှာဩစတြေးလျနိုင်ငံကဝင်ရောက်ဆွဲဖက်တာနဲ့ပတ်သက်ပြီးသတိပေးတဲ့ဆောင်းပါးတစ်ပုဒ်ကိုတရုတ်အစိုးရပိုင်းသတင်းစာကအရေးသားဖော်ပြလိုက်ပါတယ်။အဲ့လိုဝင်ရောက်ဆွဲဖက်မှုလုပ်တာတွေကိုတရုတ်နိုင်ငံကပြင်းထန်တဲ့တံပြန်အရေးယူမှုတွေလှုံ့ဆော်လာနိုင်ပြီးဩစတြေးလျနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအကြီးအကျယ်ထိခိုက်လာစေနိုင်တယ်လို့ဆောင်းပါးထဲမှာသတိပေးရေးသားထားတာပါ။ဘေကျင်းမြို့မှာရှိတဲ့တရုတ်ရေတပ်သုတေသနဌာနကသုတေသီဇောင်းရီကရန်လိုတဲ့သဘောနဲ့ Global Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးထဲမှာအမေရိကန်နဲ့တပူးတရွဲလုပ်နေတာဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုအစိတ်တောက်ဖြစ်စေတယ်လို့အမေရိကန်တရုတ်နိုင်ငံအကြားဗျူဟာကျတဲ့ဆက်ဆံရေးကိုလည်းလှုပ်ခတ်စေတယ်လို့သုတေသီဇောင်းရီကသတိပေးရေးသားထားတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဘော်နီယိုကျွန်းနီးမှာခီးသည်52ဦးတင်ဆောင်လာခဲ့တဲ့ speed boat တစ်စီးတွင်းနာနေကတိတ်မောက်သွားလို့အနည်းဆုံးလူ9ဦးသေဆုံးသွားတယ်လို့သက်ဆိုင်တာဝန်ရှိသူတွေကပြောပါတယ်။မြောက်ပိုင်းကလီမန်တန်ခရိုင်ကနေပြီးတော့ဒီခရန်တန်မြို့ကိုသွားနေစဉ်မှာအဲ့ဒီ August Shorts Express ဆိုတဲ့ speed boat တိတ်မောက်သွားခဲ့တာပါ။ speed boat ပေါ်မှာပလာတဲ့အစီရင်ရဆိုလို့ရှိရင်ကလေးငယ်9ဦးအပါအဝင်ခီးသည်48ဦးနဲ့ဝန်ထမ်း3ဦးလိုက်ပါသွားတယ်လို့ရရှိတွေကပြောပါတယ်။ခီးသည်အစီရင်ထဲမှာလူမယ်ရွယ်ကလေးငယ်တွေရဲ့အစီရင်ကိုထည့်သွင်းဖော်ပြထားလိမ့်မရှိဘူးလို့အဲ့ဒီရရှိတွေကဆိုပါတယ်။ Direct from Washington The Voice
of America The Away ထိတန်းရောက်နိုင်ငံတကာသတင်းတွေကိုရှားဖောင်းနဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့Facebook ကနေအခုလိုနားဆင်နိုင်တယ်လို့ internet ဆက်မင်းနာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ဒီပြန်နဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းစောင်းမားတွေကိုထုတ်လွှင့်ပြပါတော့မယ်။ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အဖြစ်ကကမ္ဘာမှာအားအနည်းဆုံးနဲ့ကူညီမှုတွေအလွတ်ဆုံးကိစ္စရပ်ပဲလို့2018ခုနှစ်တစ်ကူဟောကြားချက်ထဲမှာပုပ်ရဟမင်းကြီးဖရန်စစ်ကအဓိကထားပြီးတော့ထည့်သွင်းဟောကြားခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
2018ခုနှစ်တစ်ခုထိမ့်မှဗာတီကန်နန်းတော်ရဲ့ယင်မြန်မာကျင်းပတဲ့ပုတ်ဟမ်းမင်းကြီးရဲ့ဝတ်ပြုစုတောင်းပွဲမှာပိတ်သက်4000လောက်တက်ရောက်ခဲ့ကြပါတယ်။ပုတ်ဟမ်းမင်းကြီးရဲ့2018ခုနှစ်တစ်အဖွင့်ဟောကြားချက်မှာအဓိကရွေးချယ်ပြီးတော့ဟောပြောတဲ့အကြောင်းအရာကတော့ကမ္ဘာတဝန်းကရွှေပြောင်းခြေချနေထိုင်သူတွေနဲ့ဒုက္ခသည်တွေရဲ့အကြောင်းပါပဲ
။ Decidero ancora una volta farmi voce
ညီညာနဲ့အနာဂတ်ကိုရနိုင်ဖို့စူးစမ်းတောင်းဆိုနေကြတဲ့ညီအကိုမောင်နှမတွေအတွက်သူတို့ရဲ့ကိုစားကျွန်ုပ်ထပ်ပြီးပြောဆိုပါရစေ။ဒီလိုငြိမ်းချမ်းမှုဆိုတာကလူတိုင်းရဲ့ရပိုင်권တစ်ခုပါ။ဒီငြိမ်းချမ်းမှုကိုရနိုင်ဖို့ခက်ခဲကြမ်းတမ်းပြီးအန္တရာယ်များတဲ့လမ်းကိုသူတို့တွေတော်တော်များများကဘဝနဲ့ရင်ပြီးဖြတ်တန်းလိုကြပါတယ်။သူတို့ရဲ့နှလုံးသားထဲကငြိမ်းချမ်းမှုညှို့လင့်ချက်ကိုမှေ့မိန်သွားအောင်ကျွန်ုပ်တို့မလုပ်သင့်ပါဘူး။ဒုက္ခသည်တွေရွှေပြောင်းအခြေချနေထိုင်သူတွေရဲ့အနာကငြိမ်းချမ်းဖို့ဆိုတာလူတိုင်းလူမှုအဖွဲ့အစည်းတိုင်းဖျားကြောင်းတိုင်းကအသေးချာလှုပ်ဆောင်ပေးရမယ့်အရေးကြီးတဲ့ကိစ္စပါအခုလိုနှစ်တစ်ခုအခါသမယမှာသူတို့တွေအတွက်အကူအညီအထောက်ပံ့နေပိုရရှိအောင်ကဘာကြီးကသူတို့တွေကိုလက်ခံကြိုဆိုအောင်လှုပ်ဆောင်ရေးခွန်အားတွေကိုဖျားသခင်ဖန်ဆင်းပေးသနာတော်မူပါ
ပိုရမင်းကြီးဖရန်စစ်ကဒုက္ခသည်တွေနဲ့ရွှေပြောင်းခြေချနေထိုင်သူတွေရဲ့အခက်အခဲတွေကိုပို့ပြီးတော့အကူအညီပေးကြဖို့ကမ္ဘာကောင်းဆောင်တွေကိုတည်ကြားနိုင်အောင်တိုက်တွန်းတယ်လို့လည်းဟောကြားခဲ့ပါတယ်မကြာခင်တုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုပေါ်ဟမင်းကြီးကြောက်ခဲ့တဲ့ခီးစဉ်တွေအတွင်းမှာလဲမွတ်စလင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါသေးတယ်။လူတွေအများများထွက်ပြေးရတဲ့ဒုက္ခတွေမဖြစ်အောင်နိုင်ငံရေးပြဿနာတွေကိုအသေးချာဖြေရှင်းဖို့လဲပေါ်ဟမင်းကြီးကတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ခရစ်မတ်နေ့ဝတ်ပြုစုတောင်းပွဲမှာတော့လဲသူ့ရဲ့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့ထည့်သွင်းဟောကြားခဲ့ပါသေးတယ
်။ Rivedo Gesù nei bambini che ho incontrato durante il mio ultimo viaggio in Myanmar and Bangladesh
မကြခင်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုကျွန်တော်တို့ရောက်ခဲ့ပြီးအဲဒီမှာကလေးငယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ခြင်းမှာယေရှုသခင်ကိုကျွန်တော်တို့ကြိမ်ထပ်ပြီးဖူးခွင့်ရခဲ့ပါတယ်နိုင်ငံတကာအတိုင်းအဝိုင်းဟာဒီဒေသအတွင်းကလူနည်းစုအုပ်စုတွေကိုအကူအညီပေးတာတွေအကာအကွယ်ပေးတာတွေကိုရမှတ်ထားပဲအသေးအချာဆက်ပြီးပေးနေဖို့ကျွန်ုပ်မျှော်လင့်ချက်ထားခဲ့ပါတယ
်2018ခုနှစ်တစ်ကူးဆူတောင်းဝတ်ပြုပွဲအတွင်းပိုဟမ်မင်းကြီးဖရန်စစ်ရဲ့ဟောကြားချက်တွေထဲမှာတရားမဝင်လာရောက်နေထိုင်ကြမဲ့သူတွေအမေရိကန်ပြည်ထောင်စုကိုဝင်လို့မရအောင်မက္ကဆီကိုနယ်စပ်တကျောမှာဒတိုင်းခတ်ဖို့လုပ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုလည်းပိုဟမ်မင်းကြီးကထည့်သွင်းဝေဖန်ခဲ့ပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်အခုနှစ်တစ်ဖြစ်တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံတိုးတက်ပြောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးရရှိရေးနဲ့ပတ်သက်လို့တရားသားအဖွဲ့အစည်းတွေကအကောင်းမြင်ဖို့တွတ်ဆုပ်နေကြပေမဲ့တစ်ဖက်မှာတော့အကောင်းဘက်ကဥတီမယ်လို့မျှော်လင့်သူတွေလည်းရှိကြပါတယ်2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံရေပြုပြင်ပြောင်းလဲရေးအတွက်အဓိကကြပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်နီလန်းအစ်စ်နဲ့လှုပ်ဆောင်ရမှာဖြစ်တယ်လို့တမတော်ဘက်ကသဘောထားပြောင်းလဲဖို့လဲလိုအပ်တယ်လို့တိုင်းသားအဖွဲ့အစည်းတွေကပြောပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလက်ရှိကျင့်သုံးနေတဲ့အပြစ်ခတ်ရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးမှငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးခွင့်ပြုမယ်ဆိုတဲ့အချက်ကိုဆက်ပြီးကျင့်သုံးနေအောင်မယ်ဆိုရင်တော့2018ခုနှစ်မှာလဲငြိမ်းချမ်းရေးအတွက်အလားအလာသိပ်ပြီးကောင်းမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုLos Angeles မြို့မှာနေထိုင်တဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကပြောပါရယ
်2018တော့ဒါနှစ်သစ်ဖြစ်တယ်ကျွန်တော်ထင်တာကတကယ်ငင်းချမ်းရေးရဖို့ဆိုရင်တော့ဤအစ်စ်နဲ့သွားမှရလိမ့်မယ်လို့ထင်တယ်တက်နဲ့ကင်အားလုံးပါဝင်နိုင်ဖို့ရန်အတွက်ဤအစ်စ်လုပ်ရမယ်အခုကသူတို့က NCA ကိုပဲအတိကထားပြီးတော့ NCA မထိုးရင်တော့ပါဝင်ဆွေးနွေးခွင့်မပြုဆိုတဲ့ဥစ္စာNow NCA ကလည်းအခုကပြဿနာတွေဖြစ်နေတယ်ထိုးထားတဲ့အဖွဲ့တော်က NCA ကိုသူတို့ကတိတ်ပြီးတော့အယုံမကြည်မရှိတော့ဘူးဖြစ်နေတယ်မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ကလည်း NCA ကိုလက်မခံဘူးတခြားနည်းနဲ့သွားမယ်လို့ပြောနေတော့အဲ့ဒီ NCA ကိုပဲအတိအကထားပြီးဂိုင်ပြီးတော့ငင်းချမ်းကြီးဆွေးနွေးမယ်ဆိုရင်တော့တိတ်တော့ဟိုအလားအလာမကောင်းဘူးလို့ထင်တယ်နီလာအတစ်ဆိုတာကချွင်းချက်အနေနဲ့ထားပြီးတော့အလုံးပေါက်ပြီးနိုင်တဲ့နီလန်းအစ်စ်ပေါ့အဲ့ဒီဟာလုပ်မယ်ဆိုရင်ကျွန်တော်ထင်တာငင်းချမ်းကြီးဆွေးနွေးဖို့ငင်းချမ်းကြီးရဖို့ပူပြီးနီးစပ်တယ်လို့ကျွန်တော်ထင်တယ
်အလားတူပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်းကလည်းပြည်တွင်းငင်းချမ်းကြီးရဖို့အတွက်အဓိကကတော့တမတော်အပေါ်မှာမူတည်တယ်လို့ပြောပါတယ
်အဓိကတော့တမတော်ရဲ့သဘောထားပဲဖြစ်ပါလိမ့်မယ်တမတော်ကလည်းဒီ2018ကနေပြီးတော့ဘလို့ဆက်ပြီးမှာပေါ့နော်အရင်တော့တင်မာတဲ့နိုင်ငံရေး policy ပဲ16လားတော့ဖြစ်နိုင်တဲ့တကယ်ကိုအကောင်လုံးစီစီလုံးလုံးနေနိုင်တဲ့ပြည်ထောင်စုပေါ်ဆောင်မလားဆိုတာတမတော်လည်းပဲထိုင်ပါတယ်ဆိုတော့ဒီ2018ကလုံခဲ့တဲ့အခု2019လို့ပဲစီရင်တင်မာမှုနဲ့ပဲချက်ကြော်တာမဟုတ်ပဲနဲ့စာမျက်နှာအစ်စ်ပေါ့နော်ရင်းနိုင်ဖို့အတွက်ကျွန်တော်ကညှော်လင့်ပါတယ်
နတိကူအကျိုတရက်နဲ့နှစ်ဆန်းဇန်နဝါရီလ၁ရက်နေ့မှာပဲရှမ်းပြည်နယ်တီဘောနဲ့မိုင်းရှုမြို့ဘက်တွေမှာရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလခရစ်စမတ်ပွဲတော်ရာသီတုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA တအောင်းပလောင်တပ်ဖွဲ့ TNLA တို့နဲ့မြန်မာအစိုးရစစ်တပ်အကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့လို့ဒေသခံတွေထိမှန်တည်ဆုံမှုရှိခဲ့ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံတဝန်းအပြစ်ခတ်ရဆဲနိုင်ဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်အစိုးရဘက်ကပြည်내အဆင့်နိုင်ငံတော်အဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပြင်27ရာစုပြည်ထောင်စုငြိမ်းချမ်းရေးညီလာခံတွေကျင်းပပြုလုပ်နေပေမဲ့တစ်ဖက်မှာတော့တိုင်းဒေသဒေသအထူးသဖြင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တာကြောင့်တိုင်းဒေသတွေဘက်က2018မှာလည်းငြိမ်းချမ်းရေးရဖို့အတွက်သိပ်ပြီးမမျှော်လင့်ရကြတာပါဒါပေမဲ့လည်း2019နှစ်ဟောင်းလုံးကမြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုတက်ဆိုင်ရအာဏာပိုင်တွေအနေနဲ့အခုနှစ်သစ်2018ခုနှစ်မှာအကောင်းဆုံးလှုပ်ဆောင်ကြမယ်လို့မျှော်လင့်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့အခြေစိုက်မြန်မာအရေးလှစ်လာသုံးသက်သူဒေါက်တာတင့်ဆွေကရှုမြင်ပါတယ
်ကျွန်တော်တို့ဗမာလူမျိုးတွေရဲ့ယူဆရာနှစ်သစ်ကူးလို့နေမျိုးမှာတော့အပြုသဘောအကောင်းသဘောကိုမြင်ကြပါတယ်ဒါလည်းပဲဗမာနိုင်ငံမှာနိုင်ငံရေးနဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ဖွဲ့စည်းအားလုံးကလည်းအဲ့လို မြင်ကြရင်တော့လာမယ့်နှစ်မှာတော့2019ကအာနေဂျက်ဒီမလုံဆောင်နိုင်တာတွေကိုပို့ပြီးတော့ကောင်းအောင်လုံဆောင်နိုင်မယ်လို့ယူဆပါတယ်။သို့သော်လည်းပဲဟိုနိုင်ငံရေးဆိုတာကတော်တော်တော့ခက်တယ်။အဲဒီပြီးခဲ့တဲ့နှစ်မှာဖြစ်သွားတာတွေအားအလုံးဟာအကြောင်းပေါင်းစုံပြီးတော့မှတိုက်ဆိုင်ပြီးတော့မှတနည်းအားဖြင့်ကန်တရားပေါ့နော်နိုင်ငံရေးကန်တရားအားနည်းလို့ကျွန်တော်တို့ဖြစ်ခဲ့ကြတာဒါပေမဲ့ကျွန်တော်မြင်တာကတော့လာမယ့်နှစ်မှာဒီတဲ့ဒီပို့ပြီးတော့ကောင်းတဲ့လမ်းကြောင်းတွေကိုတက်ဆိုင်တဲ့ဖွဲ့စည်းကောင်းဆောင်တွေအားလုံးကကြိုးစားကြနိုင်လိမ့်မယ်လို့ကျွန်တော်တော့အကောင်းဆုံးပေါ်မြင်ထားပါတယ်ခင်ဗျာ
ဒါအပြင်နှစ်ပေါင်းများစွာချွတ်ချုံကျနေခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးအခေါ်အယူအဆပြောဆိုယဉ်ကျေးမှုကအစပြင်မှသာလျှင်ပုံမှန်ကောင်းမွန်တိုးတက်မှာဖြစ်ကြောင်းလဲဒေါက်တာတင့်ဆွေကပြောပါတယ်ရှင
်။ရှားဖောင်ပြောတော့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့နေဆက်ကမြန်မာနိုင်ငံသားဒုက္ခသည်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေမြုံမှန်းနေတယ်လို့သူတို့ရဲ့နှစ်တကူမျှော်လင့်ချက်တွေအရနေရပြောင်းချင်ကြပေမဲ့ထိုင်းနိုင်ငံမှာဆက်ပြီးတော့နေထိုင်သွားဖို့ဆုံးဖြတ်နေကြပါတယ်။အကြောင်းစုံကို VOE သတင်းတော့မအေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီးအပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုပြီးမျှော်လင့်နေကြတဲ့မြန်မာဒုက္ခသည်တွေနဲ့ထိုင်းနိုင်ငံထဲမှာစမ်းနေချီပြီးအလုပ်လုပ်ကြနေကြတဲ့မြန်မာတွေဟာနေရရင်းကိုပြန်လိုကြတာပါ။နှစ်တကူမျှော်လင့်ချက်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်စေချင်ကြသလိုသူတို့ဘဝတွေအတွက်လုံခြုံစိတ်ချတဲ့တေချာရေရာတဲ့အပြောင်းလဲတွေဝင်ငွေထုတ်ဝေမျှတဲ့လူနေမှုဘဝတွေအတွက်မျှော်လင့်နေကြတာပါ။မြန်မာနိုင်ငံထဲမှာအဆင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲမှာပဲဆက်ပြီးတော့နေထိုင်ရအောင်မှဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့သမားတူကတော့ပြောပြပါတယ်။
ဒီနေ့သက်ကူမှာတော့ဘယ်လိုပြောမလဲနေ့သက်ဆိုတော့အစအစအကုန်လုံးပေါ့နော်ဒီမြန်မာနိုင်ငံမှာပြောင်းလဲစီနေတယ်ပေါ့နော်တကယ်လို့ပြောင်းလဲမယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံသားလည်းတော့ပြောင်းဖို့အစဉ်သက်ပါပဲမထွက်နေတော့မမြနိုင်ဘူးဒီမှာကမြန်မာနိုင်ငံမှာကိုယ်စင်းလုံးလည်းတအားကြီးကြီးတယ်ဆိုတော့လေသူတို့ပေးတဲ့ဒီပတ်စံနဲ့တော့မလောက်နိုင်ဘူးလို့ထင်တယ်လေမာဒါကြောင့်မလို့လေဒီမှာပဲတနေ့ဟိုဒီမှာ၃ရောက်ဆိုတော့တပေါင်းနီးတော့ကိုက်တယ်လေမာဒါတော့အဲ့လူတွေကအကုန်လုံးကဒီမှာပဲရှင်းနေဖို့တော့ဆက်သက်ကြကြတယ်မာဒီထိုင်းနိုင်ငံဒီ level ရရတော့ပြန်ကြမှာပေါ့နော်အမအဲ့လိုမျိုးကုလိုလိုဆိုထိုင်းနိုင်ငံရဲ့ level မြရတော့ဒီမောလို့ပြန်မယ်လို့တော့မထင်ဘူးမှာမြန်မာနိုင်ငံမှာဘယ်လိုဖြစ်လဲဆိုတော့တကယ်ကောင်းပဲထင်ပြီးတော့လူတွေပြန်ကြတာမှာကိုယ်လည်းရောက်တော့အချိန်လေးလည်းဒီတိုင်းပဲဆိုတော့ပြန်လာကြတဲ့လူကများတယ်လေမှာ
ထိုင်းနယ်ဆက်ဒုက္ခသည်စခန်းကုန်းမှုကဒုက္ခသည်တွေကတော့အနည်းဆုံး10နှစ်ကနေ20ကျော်အထိနေထိုင်နေရပြီမဲ့နှစ်တကူမျှော်လင့်ချက်တွေအနေနဲ့အပြောင်းလဲတွေဖြစ်မလာသေးဘူးဆိုပြီးနေရမပြန်နိုင်ကြသေးဘူးလို့ဆိုပါတယ်သူတို့တွေအနေနဲ့ရေညာရေးဘဝလုံခြုံရေးနေထိုင်ရက်တည်စားသောက်ဖို့အခွင့်အလမ်းတွေမရရှိပဲမြန်မာနိုင်ငံကိုပြန်ဖို့တော့မလွယ်ကူသေးဘူးဆိုပြီးဒုက္ခသည်တဦးကတော့ပြောပါတယ
်ဒုက္ခသည်တွေတွေ့တာဒုက္ခသည်တွေကတော့သုံးမျိုးရှိတယ်တချို့ကနိုင်ငံခြားသွားခြင်းနဲ့ဒီထိုင်းမှာလည်းနေခြင်းဦးတချို့ကထိုင်းမှာနေထိုင်းမှာပဲနေခြင်းတော့တယ်တရားဝင်ပေါ့နော်အလုံးလဲလောက်ကန်စားသောက်ပြီးရတဲ့ပုံစံမျိုးနဲ့သူတို့နေခြင်းတယ်တချို့ကကြတော့မြန်မာပြည်ထဲမှာပြန်နေခြင်းတယ်အချို့ဆိုမြန်မာပြည်ရဲ့ပြန်ပြန်နေဖို့တော့မှသူတို့ပြင်ဆင်လာတာရှိရတာဒါပေမဲ့အဆင်မပြေဘူးဆိုသူတို့သိတယ်လေပြန်ပြန်တက်လာကြတာပဲလက်ရှိတော့မဖြစ်နိုင်ဘူးထင်တယ်ဘာလို့လဲဆိုတော့တချို့နေရာတွေဆိုလဲစစ်ပွဲတွေကရှိနေတော့မယ်ဥပမာအဓိကဆိုရင်ပြည်ပြည်နယ်ဆိုလဲဒါတကယ်ငြိမ်းချမ်းသေးတာမဟုတ်ဘူးပြီးတော့နေထိုင်လောက်ကစားတောက်ဖို့လောက်ကခွင့်လန်းလဲမရှိဘူးကေဘီနယ်တွေကလူတွေလဲများသွားပြီးထိုင်းကိုပဲပြန်တက်လာပြီးလှုပ်လှုပ်ကြတာကြီးပဲများတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်အလုပ်လုပ်ကိုင်နေသူ၃သန်းထက်မနည်းရှိသလိုထိုင်းနယ်စပ်မှာလည်း UNHCR ကုလသမဂ္ဂရဲ့အသိမှတ်ပြုစခန်းနေမှာဒုက္ခသည်တသိန်းကျော်ခိုးလုံလျက်ရှိတာပါဒါအပြင်နေဆက်တလျှောက်မှာလည်းရှမ်းနယ်ကရင်ဒုက္ခသည်တချို့ဟာပြည်တွင်းဒုက္ခသည်စခန်းနေမှာနေထိုင်နေရဆဲဖြစ်ပါတယ်ဒီအတွက်သူတို့တွေဟာနှစ်သစ်မှာတော့အပြောင်းလဲတွေရှိလာဖို့မျှော်လင့်နေကြပေမဲ့လာမယ့်2018ခုနှစ်အတွက်ကတော့သူတို့ရဲ့မျှော်မှန်းချက်တွေဖြစ်မလာနိုင်သေးဘူးဆိုပြီးယူဆနေကြပါတယ်ရှင်
မအေးမှပြောပြတော့တာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်အီရန်နိုင်ငံသားတွေကိုအကြမ်းဖက်သမားတွေဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အီရန်ပြည်သူတွေပေါ်စာနာထောက်ထားတဲ့အကြောင်းပြောပိုင်ခွင့်မရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်အီရန်အစိုးရရဲ့စီးပွားရေးမူဝါဒပေါ်ဆန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့အီရန်ပြည်သူတွေကိုသမ္မတဒေါ်နယ်ထရန့်ကချီးကျူးလိုက်ပါတယ်အီရန်နိုင်ငံအတွင်းလမ်းမတွေပေါ်တက်ပြီးတော့ပြုလုပ်နေကြတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာတနင်္ဂနွေနေ့မှာ၄ရက်မြောက်ရှိလာခဲ့ပါပြီ။တချို့နေရာတွေမှာအကြမ်းဖက်ဆန္ဒပြမှုတွေလည်းဖြစ်ခဲ့ကြပါတယ်။စနေနေ့ညပိုင်းမှာတော့နိုင်ငံရဲ့အနောက်ပိုင်းဒူရူမြို့မှာလူတချို့တေဆုံးခဲ့ရတယ်လို့ဆိုပါတယ်။ VOA သတင်းတော့ဇလတိကာဟုတ်ကဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်။အီရန်နိုင်ငံရဲ့နေရာတော်တော်များများမှာဖြစ်ပွားနေတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဟာတနင်္ဂနွေနေ့မှာ၄ရက်မြောက်နေ့အဖြစ်ဆက်လက်ပြီးတော့ဆန္ဒပြနေကြပါတယ်။ကုန်စည်နှုန်းကြီးမြင့်မှုတွေစီးပွားရေးအခက်အခဲတွေကြောင့်နိုင်ငံရဲ့အရှိမြောက်ပိုင်းဒေသမှာစတင်ပြီးတော့ဖြစ်ပွားခဲ့တဲ့ဆန္ဒပြမှုဟာပြန့်နှံ့လာခဲ့ပြီးတော့ဘာသာရေးခေါင်းဆောင်တွေဦးစီးနေတဲ့အီရန်အစိုးရကိုအဆုံးသတ်ပေးဖို့တောင်းဆိုနေကြပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကနိုင်ငံသားတွေအနေနဲ့အစိုးရပေါ်ပြစ်တင်ဝေဖန်ပိုင်ခွင့်ရှိတယ်လို့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့အစိုးရအဖွဲ့ရဲ့အစည်းအဝေးအတွင်းပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာလူမှုမတိမငြိမ်ဖြစ်မှုတွေနဲ့အများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးတာတွေကိုတော့လက်တင်ခံနိုင်စရာမရှိဘူးလို့သမ္မတကပြောကြားခဲ့ပါတယ်
။ Mother Barbarian ke guruhi bekhan amwal umumi ro takhrib bukunan ya nazm ejtemai ro beham bezanan.
အများပြည်သူဝိုင်းပစ္စည်းတွေကိုဖျက်ဆီးသူတွေအုပ်ချုပ်ရေးကိုမတည်ငြိမ်ဖြစ်အောင်ဒါမှမဟုတ်လူမှုအသိုင်းအဝိုင်းအကြအဓိကဆုံးဖြစ်အောင်ဖန်တီးနေတဲ့အုပ်စုတွေကိုတော့အစိုးရအနေနဲ့ရောကျွန်တော်တို့ပြည်သူတွေကလုံးဝစိတ်ခံခွင့်လန့်မှာမဟုတ်ပါဘူ
းအီရန်နိုင်ငံမှာ2009ခုနှစ်ကသမ္မတရွေးကောက်ပွဲအငင်းပွားမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအခုဒီချိန်ဟာပြည်သူတွေရဲ့မကျေနပ်မှုကိုပြသတဲ့အကြီးမားဆုံးဆန္ဒပြပွဲဖြစ်ပါတယ်ဆန္ဒပြသူတွေအချင်းချင်းအင်တာနက်ကတဆင့်အပြန်အလှန်ဆက်သွယ်စာပို့ရုပ်ပုံပို့ပေးနေတဲ့စနစ်တွေကိုအစိုးရကယာယီကန့်သက်ပိတ်ပင်ထားတယ်လို့ဆိုပါတယ်။အီရန်လုံခြုံရေးတပ်ဖွဲ့တွေကအီရန်ရဲ့ရန်သူတွေနဲ့ဆက်သွယ်ပတ်သက်မှုရှိနေတဲ့ဆန္ဒပြသမားတွေကိုခွဲခြားဖော်ထုတ်ထားပြီးဖြစ်ပြီးသူတို့လှုပ်ဆောင်စရာရှိတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အီရန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အီရန်ပြည်ထောင်စုဝန်ကြီးအဗ်ဒူလာဇာဟမနီဖာဇလီက
ဘောစုအစ်စ်ဖာဒါစ်ဖဇိုင်မဂျာဇီဟာမေရှာဟစ်ဘူဒင်خشونت ورزی را ترویج کردند آموزش
اینترنت کو تلوے اتوں چھا بی اجان پھ مو ری پھ اؤں ٹون پو نی دا ادی کیوں نی پھ اؤں سنی تجا لچن بی نی دا لنے اتوں پیو نی ری پھوک کھے پس سی پیو لو نی ری تین چا بی نی دا سنہ پیا تو ری انی نے یے ری کو بلو ٹائک کھا یامے ایں نی زی زائی نی کو بلو می شو یامے لے سورا ری کو تین چا بی نی دا ری کو چنورو مین ٹوی گے جا بی با بی
بی با ما ٹھو پی تین شاؤ نی جا دے ایران لو میو ری گا لے تورو یے نینگن دا ری کو ٹھاک کھن مو ری پیا تا نی جا با دے အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းဆန္ဒပြသူတွေကိုချီးကျူးလိုက်ပြီးတော့နောက်ဆုံးမှာတော့အီရန်နိုင်ငံသားတွေဟာသူတို့ရဲ့ငွေတွေခိုးယူခံရပြီးအဲ့ဒီငွေတွေနဲ့ကျန်းဖက်ဝါဒကိုပံ့ပိုးပေးနေတယ်ဆိုတာသိကုန်ကြပြီလို့ Twitter လူမှုခွန်ရက်ပေါ်မှာရေးသားလိုက်ပါတယ်။ Trump အနေနဲ့အီရန်နိုင်ငံသားတွေပေါ်ဘာမှစာနာထောက်ထားတဲ့စကားပြောနေစရာမလိုပါဘူးလို့အီရန်သမ္မတရူဟာနီကပြောပါတယ်
။ آقایی که امروز در آمریکا میخواد با مردم ما همدردی بکنه یادش رفته که چند ماه پیش
دیگه ایران نگنگا بیدوری با توتا سناره سگا پیولا نیره امریکان نگنگا لوها لونگه ده لننگه اتوینگا به ایران نگنگا داری و چنپه تماری لو پیوگه را و زومه نیبا بی
تمرا دونه ترام ها ایران نگنگا یه نیوکلیا سیسین یتن زیه دوه ایران نه امریکان اپاوه نگنگا باون چاو نگنگا لما یه توگه جاره زبادو نیمو با بیمین تنن پیدن ویبندو دوله پی باره
2018ခုနှစ်မှာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစင်ကောချက်တွေအကဲစမ်းချက်တွေဒါမှမဟုတ်အလားအလာကောင်းနေဖြစ်လာဖို့ရှိပါသလဲလာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဝင်ရောက်ဆွေးနွေးလို့တဲ့တောသားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တိုက်လေးလိုင်းအစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့ရဲ့နှစ်သိဆုံးဖြတ်ချက်ကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932318555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေ
။ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240လို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
တော်တော်နောက်ခံရွှေရှိမှအဲ့ရွှေနဲ့ညီညာတဲ့ငွေဆက်ကိုထုတ်ရမှာဘောကန်းနဲ့
ဟုတ
်ကဲ့ရမနီဆက်ကလေးဆိုတော့ထိချုပ်တဲ့တော့အနေနဲ့ပုဂ္ဂလဗန်နေရအ
များကြီးဒါကတော့စီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်တဲ့ခါမှာနားဆင်ကြမှာပါအဲ့ဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြည့်ဦးကျော်စန္ဒာကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒုက္ခသည်စီးဆင်းမှုကိုလက်နက်အဖြစ်အသုံးချနိုင်တဲ့အန်ဒီရဲဆိုတဲ့ကောင်းစဉ်နဲ့ရောဘတ်တမ်ပလာရေးသားထားတဲ့ဆောင်းပါးကို Nikki Asian Review ကထုတ်နှုတ်ပြီးမူရင်းအပေါ်မူရင်းအသုံးတိုင်းတင်ပြလိုပါတယ်။ဒုက္ခသည်တွေသိမ့်ချပြုတ်သိမ့်နေတဲ့ဘင်္ဂလားဒေ့ရှ်ကုတ္တပလောင်စခန်းမှာနိုင်ငံတကာဆန္ဒမှုအထောက်ပံ့ရေးအဖွဲ့အစည်းအများစုရဲ့ဆိုင်းဘုတ်တွေလည်းမှုလို့ပေါက်နေတာတွေ့ရပါတယ်။ဒါပေမဲ့အေယာမဝန်ထုပ်ဝန်မိုးကြီးကိုအတိအကျထမ်းနေရသူတွေကတော့ဒေသခံတွေနဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေဖြစ်ပါတယ်။နဂိုအမဆင်းရဲနံပါတ်ရဲ့ဘင်္ဂလားဒေ့ရှ်ဟာကယ်ဆယ်ရေးနဲ့လုံခြုံရေးမပြတ်တောက်စေဖို့ဒီနေ့ကိုဒေါ်လာ100,000,000လောက်သုံးနေရတာပါ။တခါဒီဒုက္ခသည်တွေရောက်ကုန်စည်နှုန်တွေတက်အလုတ်ကင်တွေပုံမှုရှားပါလာနေပါတယ်။ဒုက္ခသည်တွေဟာပုံမှန်လုခတဲ့ရှော့ယူပြီးအလုတ်ဝင်လုပ်နေရတာပါ။ဒုက္ခသည်တွေထမင်းချက်ဖို့ထင်းခုတ်လို့တဘာဝပတ်ဝန်းကျင်ပျက်စီးစေပါတယ်။မြန်မာနိုင်ငံနဲ့နေချင်းထိစပ်နေတဲ့ Cox's Bazar ဟာဆင်းရဲနံပါတ်ပြီးမူရစင်နဲ့လူမှန်ကူမှုထူပြောတဲ့ခရိုင်တစ်ခုဖြစ်ပါတယ်။ဒီအခြေအနေမျိုးမှာရဇဝကနေနဲ့အဆက်အသွယ်ရှိတဲ့ဒေတာအနာပိုင်းတချို့ကကြီးပွားနေကြပါတယ်။တစ်ဖက်မှာတော့ဒုက္ခသည်တွေရုတ်တရက်ဝင်လာခြင်းစစ်တပ်တွေစခန်းချနိုင်ဖို့အတွက်ကြောင်းတွေကိုပိတ်လိုက်ရတာလည်းရှိပါတယ်။ကစေးကားတွေကြောင့်လက်တွေပိတ်ဆို့နေပြီးနာမကျန်းတဲ့ဒုက္ခသည်တွေကြောင့်စီးရင်တွေမှာလည်းကတင်မဆက်တော့ပါဘူး။ဒုက္ခသည်တွေကြောင့်ဒေတာခံတွေဟာစစ်စေးဂိတ်တိုင်းလိုလိုမှာမှတ်ပုံတင်ထုတ်ပြပြီးသွားနေရပါတယ်။ဒီလိုအခြေအနေကြောင့်ငကူကားမှဒုက္ခသည်တွေနဲ့စိတ်မထူးတဲ့ဒေသခံတွေအတွက်လည်းအဆင်မပြေမှုတွေထပ်ပိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်အပေါ်မြန်မာစစ်တပ်ကအမြင်မကြည်သလိုဒေါန်ဆန်းစုကြည်တို့မှစိတ်ပြီးဟဲဟဲပဲပဲမစီလာတော့ပါဘူး။မြန်မာဟာရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့ပြီးတဲ့နောက်ပြန်လည်လက်ခံဖို့နှိမ့်နှံ့ချီပြီးအချိန်ဆွဲထားနိုင်ပါတယ်။ခန့်တဲ့ကရိုဟင်ဂျာတွေကိုအစွန်းရောက်ဖြစ်လာမဲ့သူတွေလို့ပြောရတာမမျှတလှပေမဲ့ဒါလို့အများအပြားပြောင်းရွှေ့လာကြခြင်းဟာမတည်မြဲမှုကိုဖြစ်စေပါတယ်။ဒီသားဟာ ISTH ချေကုစခန်းဖြစ်လာနိုင်တဲ့ဆိုရဲစိုးရင်ချက်ဟာသိအခြေမြင့်မရှိလှဘူးဆိုပေမဲ့ကက်ရှမီးယားနဲ့ပါလက်စတိုင်းတို့မှလိုအကြမ်းဖက်ဖို့နှိုးဆွပေးတဲ့နေရာတွေဖြစ်လာနိုင်ပါတယ်။ဒုက္ခသည်တွေထဲမှာဆက်စစ်နှစ်အောက်တွေကအများအပြားရှိနေပြီးသူတို့ဟာပြည်ပခန့်နဲ့ရာဇဝမှုအတွက်အဆုံးတက်လာနိုင်ပါတယ်။ဒီလိုအခြေမျိုးမှာငခုကလေးကပြည်ပခန့်တွေနဲ့ကြုံတွေ့နေရတဲ့စစ်တကောင်းဒေသခံဗုဒ္ဓဘာသာဝင်လူနည်းစုအနေနဲ့လည်းဒီဒုက္ခသည်တွေကသူတို့နယ်မြေတွေကိုလူယူသိမ်းပိုက်ပြီးသူတို့ရွာတွေကိုတိုက်ခိုက်လာလိမ့်မလားဆိုတာပူဆွေးညာဖြစ်လာနေပါတယ်။တကယ်တော့ကမ္ဘာတစ်လွှားမှာနိုင်ငံအများအပြားတို့ဟာဒုက္ခသည်တွေကိုနေဆက်ကမောင်းထုတ်ပြီးအိန္ဒိယနိုင်ငံတွေကိုချိန်ရောက်တာဒေသရင်းမှာမတည်မငြိမ်ဖြစ်အောင်ဖန်တီးတာစသဖြင့်လက်နက်သဘွယ်အသုံးပြုနေတာတွေရှိပါတယ်။သို့သော်လည်းဒီလောက်ရအတွက်ဗန်နိုင်ငံတကာဥပဒေကားမှသူတို့ကိုအရေးယူတာမတွေ့ရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံအဖွဲ့ကတော့ဒီပြဿနာနဲ့အကြာကြီးရင်ဆိုင်လာရရင်သူတို့နိုင်ငံတွင်းကဒုက္ခသည်ပြဿနာပါထပ်မံပေါ်ပေါက်လာနိုင်တယ်လို့យေသားထားပါခင်ဗျာ။ရိုဟင်ဂျာပြဿနာမှာအိန္ဒိယနဲ့တရုတ်မဟာဗျူဟာချမှတ်ရေးဂျိုဘန်ဆိုတဲ့ကောင်စီနဲ့ဘာဆာလီမိုဟတ်တီရဲ့ဆောင်းပါးကိုတော့ outlookindia.com မှာဖတ်ရပါတယ်။ရိုဟင်ဂျာပြဿနာကြီးထွားလာတော့ဒေသတွင်းအင်အားကြီးနိုင်ငံတွေအနေနဲ့ဒီပြဿနာကိုထိန်းချုပ်အဖြစ်ရှာတဲ့နေရာမှာစီရန်ကပေါင်းနိုင်ဖို့အပြိုင်ဆိုင်လုပ်လာနေကြပါတယ်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံလုံးဟာဒီလိုအပြိုင်ဆိုင်ကြိုးစားတဲ့နေရာမှာဆန္ဒမှုအထောက်ပံ့ပေးပြီးတော့ဖြစ်စေပြဿနာဖြစ်ရှင်းမဟာဗျူဟာမှာကူညီပြီးတော့ဖြစ်စေမြန်မာကိုချင်းကပ်သိမ်းသွင်းဖို့လည်းကြိုးပမ်းနေကြပါတယ်။ဒါပေမဲ့အခြေခံအကြောင်းတရားတွေကိုဖြစ်ရှင်းနိုင်ခြင်းမရှိကြပါဘူး။ဒီဒုက္ခတွေကိုညင်ညင်ညံ့ပြန်လည်လက်ခံနိုင်မဲ့အခြေအနေမြန်မာနိုင်ငံမှာရှိပါရလား။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကိုရင်ဆိုင်နေရတဲ့နှစ်နိုင်ငံဆက်ဆံရေးတခါနိုင်ငံတကာနဲ့ဆက်ဆံရေးမှာတော့ဒီတရုတ်နဲ့အိန္ဒိယတို့ဘယ်လောက်ထိလွှမ်းမိုးမှုရှိနိုင်မှာလဲကြည့်ရတာကတော့မြန်မာနိုင်ငံအနေနဲ့ ဒီဒုက္ခတွေပြန်လာရေးကိုလက်သက်ခံနိုင်တဲ့အခြေအနေဖြစ်လာအောင်လုပ်ပေးနိုင်တဲ့အလားအလာမတွေ့ရပါဘူးတွေ့ရတာထားပါခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါ်လာတာတန်ကအစီအစဉ်တင်ဆက်ပေးနေတာပါ
နဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှင်းများသိက c r a s h e r crasher က c r a s h crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့်စကပိုက်ကလုံးရဲ့လုံကောက်အဒီဘေကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝေနာစသဖြင့်မှလည်းအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးနေရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဒီဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဘွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ဆာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မဘွဲပဲနဲ့ဖြောပြဘွဲအကစားဘွဲတွေကိုตั้วจี้တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ American Indian သုံး English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးပါတော့မယ်စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာပုဂ္ဂလိကဗန်ဒီအနေနဲ့လာမယ့် January လနောက်ဆုံးထားပြီးတော့ငွေစည်းရှင်းတန်းတင်ပြဖို့ဘ ഹു ဘဏ်က6လအချိန်ပေးခဲ့ပေမယ့်အဲ့ဒီတတ်မှတ်ချက်ဟာအလွန်တူတောင်းတဲ့အကြောင်းပုဂ္ဂလိကဘဏ်တွေဘက်ကပြောဆိုမှုတွေထွက်လာပြီးတဲ့နောက်တတ်မှတ်ချက်ကို3နှစ်အထိဘ ഹു ဘဏ်ကတိုးပြလိုက်ပါတယ်ဒါဟာလက်ရှိအစိုးရအနေနဲ့မြန်မာနိုင်ငံဘဏ်လုပ်ငန်းကိုပြုပြင်ပြောင်းလဲဖို့စတင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမယ့်ချင်းငွေတွေများနေတာကြောင့်ပုဂ္ဂလိကဘဏ်တွေဘက်ကစည်းရှင်းတန်းတင်ပြဖို့အခက်အခဲတွေရှိနေတာပါပြည်သူ့လွတ်တော်ငွေစည်းရင်းကော်မတီဝင်ဟောင်းဒေါ်တင်ရွယ်ဦးကတော့ပုဂ္ဂလိကဘဏ်တွေဟာပြပလုပ်ငန်းရှင်တွေကိုအလွန်ကျွံငွေချေးမှုတွေရှိနေတဲ့အတွက်ရုတ်တရက်စည်းင်းပြဖို့အခက်အခဲရှိနေတာလို့ပြောပါတယ်ဒေါ်တင်ရွယ်ဦးနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းနိုင်ကစီးပွားရေးခန္ဓာအပိုင်း1ဖြစ်တင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
ပုဂ္ဂလိကဘဏ်နေအနေနဲ့သူတို့ရဲ့ငွေစည်းရှင်းတန်းတွေကို6လအတွင်းတင်ပြကြဖို့ဆိုပြီးတော့ဒီ NDI အစိုးရတောင်းဆိုထားတာအစောပိုင်းမှာရှိခဲ့တယ်ပေါ့နော်ဒါပေမဲ့ပုဂ္ဂလိကဘဏ်နေဘက်က complaint ပြန်လုပ်တာအချိန်ကတိတ်နေတယ်ပေါ့သူတို့ဘက်ကအဆင်မပြေနိုင်ဘူးဆိုပြီးတော့ complaint ပြန်လုပ်တော့ဘ ഹു ဘဏ်ကနေပြီးတော့အဲ့ဒါဆိုရင်6လအစားသူက3နှစ်ပြောင်းပြီးတော့အချိန်တိုးပေးမယ်ဆိုပြီးသူတို့ဆုံးဖြတ်ချက်ချလိုက်ပါတယ်ဆရာမဟုတ်ကဲ့အ
ဲ့ဒါကမှမအစားရတဲ့ minimum reserve ratio ဆိုတာဘာမှထားတာရှိတယ်လေအဲ့ထားတဲ့တူနှုံးကိုဘိုးဘဘန်ကဆော့လိုက်ပြီဆိုရင်ဘိုးဘန်ကနေပြီးအပြင်မှာလက်ပတ်တဲ့ပစာညားသွားမယ်လက်ညားသွားတဲ့ခါကျအဲ့ပုံမှာဒီပြောတခါပုဂ္ဂိကဖန်ကြီးကလိုရတာ哦ဘိုးဘန်အဲ့အနေနဲ့ပဲထိန်းချုပ်ထားရဥစ္စာအဲ့ကြားရမှာ ဒီကစားဘာနေဆက်ကလေးစင်းကိုသူထိကျွချင်လို့ဒီလိုဘာလို့လုပ်လဲသေးသေးသိချင်လို့အဲ့လိုတောင်းလိုက်တယ်ဆိုတာကကြတော့နည်းနည်းကတိတ်ောက်တော့ဖြစ်ကြမှာပေါ့ minimal reserve ratio ဆိုတာဘာသူကထားထားတယ်ထားပြီးတော့ကျန်တဲ့ငွေကိုမှတံတော်မနေဆက်ကလေးစင်းကိုလှည့်တာ哦အဲ့ပုံမှာဒီတော့သူရဲ့ minimal ဘိုးပိုင်းရဲ့ minimal reserve ratio ဒီထားထားတဲ့ပတ်စံနည်းလေအပြုံးထားတဲ့ပတ်စံများရင်ပုဂ္ဂိကပိုင်းကအဲ့ပတ်စံနည်းနဲ့ပို့ပြီးတော့များများပို့ထပ်ထားလို့ရတာပေါ့ဒါမင်းမရဇာရီရှိုးများများထားပြီးတော့ဒီမှာ money circulation နည်းနေလို့ဆိုရင်လေဒီငွေဖောင်းပေါင်းမှုဖြစ်တာ哦အဲ့ဒါကိုသူထိ ंछ ုပ်ရှင်တော့
ဟုတ်ကဲ့
ဟိုဘာထိ ंछ ုပ်ထားတာအဲ့ဒါလည်းထိ ंछ ုပ်ထားတာလေ
ဟုတ်ကဲ့ဆရာမတို့ကအခုပြောနေတာဆရာမဒီလိုတို့ကအခုဟို NLD အစိုးရတက်လာပြီးတော့ဆရာမလည်းတည်မှာပါဆရာမလည်းလွတ်တော်ထဲမှာတာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့ဒီလိုပါသူတို့ကအခုက NLD အစိုးရတက်လာပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့သူတို့ဒါ banking sector reform လုပ်မယ်ပေါ့နော်ဆိုပြီးတော့သူတို့ကြွေးကြော်ထားတာရှိတယ်အဲ့အဲ့ဒါကိုသူတို့အကောင့်ထဲပေါ်တဲ့အနေနဲ့ပုဂ္ဂလိကဘဏ်အနေနဲ့သူတို့ငွေစင်းစင်းနဲ့နေပေးပါပေါ့နော်အဲ့ဒါမှသူတို့ဘာတွေရှိလဲဘလောက်ရှိလဲဆိုတာသူတို့သိလို့ရအောင် reform လုပ်လို့ရအောင်ဆိုပြီးတော့သူတို့ကခြေလမ်းပြင်ပုံကြပါတယ်အဲ့ဒီမှာပုဂ္ဂလိကဘဏ်တွေကလည်းသူတို့ဘက်က backlog တွေကများနေတော့သူတို့စင်းရင်းရှင်းဖို့အတွက်ကအချိန်ကသူတို့ပေးထားအချိန်အရန်နေတဲ့အခါကျတော့မဖြစ်နိုင်ဘူးဆိုပြီးပြန်ပြီးတော့ဟိုသူတို့ overdraft loan တွေကများနေတယ်ပြောတယ်ပုဂ္ဂလိကဘဏ်တွေဘက်ကလေ
ဟုတ်တယ်ဘာလို့ဆိုသူတို့ time reserve fund တွေ short ထားပဲပတ်စံနေပို့ပြီးချိနေအောင်အဘိုးကအဲ့ဘအဒီမင်နရယ်ဇာရီရှိုးကိုထိချုပ်ထားမှာအဲ့ဒါထိချုပ်ထားမှာဆိုရင်အဲ့ဒီဆက်ကလေးရှင်းကိုသထိချုပ်ပြီးသားဖြစ်တယ်လေအဲ့ဒါကြောင့်မလို့ပရင်းနီမန်နီလို့တော့လေဟိုဘန်းနေပြီအဲ့စနစ်တွေစရတတ်မှတ်ထားပြီးသားဖြစ်တယ်ဆိုတာတချို့ကျအစိုးရအမခံနဲ့ထားထားရမယ်ဆိုပြီးတော့ဟိုဘန်းသူ့အတူထားထားတာရှိတယ်ရှိတော့ partially ပေါ့လေအဲ့လို partially ထားထားပြီးတော့မှကျန်တဲ့ဟာမင်းဆက်ကလေးရှင်းသူထိချုပ်တာနောက်ပြော်လေအဲ့ငွေဆက်ကူဆိုလို့ရှင်လေသူကတတ်ထားတာရှိတယ်မလားအများဆုံးဘယ်လောက်ထိထုတ်မယ်ဆိုတော့ minimal reserve ratio နဲ့ဝယ်ဆက်ကိုကန့်သတ်ထားတာနဲ့နောက်မှ core reserve နောက်မှကျောတော့နောက်ခံရွှေရှိမှအဲ့ရွှေနဲ့ညီနှားတဲ့ငွေဆက်ကိုထုတ်ရမှာဘူးကောင်းလေဟု
တ်ကဲ
့အဲ့ money circulation ကိုသူထိထုတ်တဲ့ဘောအနေနဲ့ပုံပြပါနေရအများကြီးရှိရဆိုတာခုန minimal reserve ratio သူထိထုတ်ထားတဲ့ခဲနေပြီးတော့ချန်ထားတဲ့နဲ့ပတ်စံနေအများကြီးရှိလို့အဲ့လိုဖြစ်ပေါ်လာသူတို့ပတ်စံကြီးထားတာပေါ်မှာဆိုတော့သူတို့စင်းရလဲဒီဟို transparency မဖြစ်ဘူးပေါ့မပြနိုင်ဘူးပေါ့ပုံပြပါနေရလဲသူရှိတဲ့ပတ်စံတွေပြန်မရသေးတာတွေလည်းအများကြီးရှိသေးတာပေါ့ဘုရားပါမှာလဲအဲ့ဒီတိုင်းမလိုက်နာလို့အမှန်မှန်ပြန်တော့ကိုကျင်းတောင်းနေတော့ဖြစ်သွားတာလေ
ဆရာမလည်းကြားမှာပေါ့တချို့ပြောနေကြတာအပြင်မှာဒီပုဂ္ဂလိကဘဏ်တွေဟာဟိုစပြီးတော့သူတို့တရေတဲကလေးကသူတို့ယူသမှုမရှိဘူးပေါ့နော်ငွေမရနေငွေပြူဖြစ်ဖို့အတွက်တချို့ကအကြံစီနဲ့ဘဏ်ထောင်ကြရတယ်ဆိုတော့ဟိုကောလာဟလာတည်တင်းနေလဲကျွန်တော်တို့ကြားရတာဟိုဆိုတော့ဒီဘဏ်တွေမှာလက်ပတ်နေတဲ့ငွေဟာကျွန်တော်တို့မြန်မာနိုင်ငံစီးပွားရေးလက်ပတ်မှုမှာဘလောက်ထိများအရေးပါတဲ့အခက်အခဲများရှိနေပြီလဲသူတို့ဟာ
အဲ့ဒါတော့အမီးပါထားမှာရှိရောဆိုတချို့ဘဏ်တွေကအဲ့လိုကြားရတာပေါ့နမနီလောင်ပြီးလုပ်ကြတယ်နောက်တစ်ခုကလည်းအခုဘဏ်တွေကအရင်တော့ဆိုရင်ငွေချေအရင်ခက်ခက်ခက်ချေရတာအခုကျတော့သူကဟိုအဆောက်အဦလေးပါမှပတ်စံချေရလေဟိုမြေခွက်ဆိုတိုင်းမရှိဘူးလေအဲ့လူတွေကအဖြစ်အခု steel structure နဲ့အဆောက်အဦပဲချက်ဆောက်ဆောက်ပြီးအဲ့ဒါနဲ့ချေရအဲ့သူကသူ့အမီးကတင်း90တန်းနဲ့ဆိုတော့အဲ့ဘဏ်ကနေတော့တင်း150ချေရတယ်အဲ့ခါကျဗန်းလာနေကြရပါညာလေးဦးလာကြည့်အဲ့ကျော်350တန်းပါလေဆိုဇွတ်လို့ပြောအဲ့လိုပတ်စံချီတော့လူတွေလည်းထပ်ပတ်စံပူဖောင်းပေါ့ကွာပေါ့အခုအဲ့လိုချီရဗာလို့ဆိုတကယ်ကြချီလို့ရှိရင်ငွေသူ့ရဲ့ဒီမြေခွက်က350တန်း50သုံးဖို့တဘုံဘုံပတ်စံချီရမှာလေအဲ့တော့ဒီပုံလေးပိုင်းပစ္စည်းလေးရှိတယ်ထောက်ထားတယ်လည်းထက်တောင်းပြီးတဲ့ခါကျမှဒါတောင်မှသုံးဖို့တဘုံချီရအခုကတော့350တန်းနဲ့မြေကိုသူက350လို့350ချီရတကယ်350ရောင်ဘယ်လိုလုပ်မလဲလုပ်တဲ့လုပ်ကြီးကว่าซาอุบามีบามีแบบกูชอบหลุดตาบ่หลุดแล้วประสาทชี้อ่ะชี้อ่ะหลุดอ่ะ
กูเลชิบันนี่ရဲ့အနေအထားကိုကြည့်ပြီးတော့ဒီ NLD အစိုးရနေပြီးတော့အခုချမှတ်ပြီးတော့ဥတီသွားနေတဲ့စီးပွားရေး policy ဟာpolicy ကဟိုဘာတွေများဒီဟိုပေါ့ကောင်းကျိုးဆိုးကျိုးတွေရှိတယ်လို့ဆရာမမြင်မိလဲဆိုလို့ကျွန်တော်အခုလိုမျိုး banking sector reform တို့တို့ဒီ inflation ကိုထိန်းနိုင်မှုတို့တစ်ဖက်မှာစူးစမ်းနေရပါလဲကျွန်တော်တို့ကြားရတော့ဒီဆရာမသူသွားနေတဲ့စီးပွားရေး policy banking sector တခုပဲကျွန်တော်တို့ကြည့်မယ်ဆိုရင်သူ့ရဲ့အားနည်းချက်အားသာချက်ကဘာရှိလဲဆရာမအခု
လောလောဆယ်ရကြတော့သူ့ရဲ့စနစ်တိုင်းသူတို့လုံနေတော့ဟုတ်တယ်နောက်တစ်ခုကအခုဘာမှအခုကောင်းမီထပ်ဖွဲ့လိုက်တဲ့ဦးစိုးသိန်းတို့ဦးဆက်အောင်တို့ကတော့ပါတဲ့လူတွေဆိုတော့သူတို့ကအဲဒီစီးပွားရေးနဲ့ပတ်သက်တော့ထရေဝင်နေပေါ့နော်ချုံငုံမိကြည့်နေတဲ့ဆရာကြီးပါတယ်ဆိုတော့သူတို့လုပ်တဲ့စနစ်ကတော့အကောင်းပါတယ်ဒါပေမဲ့လောလောဆယ်ပြင်းပြင်းထန်တဲ့ဟာတော့ဒီကံထိချုပ်နိုင်ပေါ့
ဒါဆိုလို့ရှိရင်တော့ဆိုလိုချင်တာဒီဥစ္စာကိုဆရာမပြောသလိုဒီအချက်၃ချက်နဲ့ကိုက်ညီပြီးတော့ဟောပေါ့နော်နိုင်ငံတကာ standard မီလာအောင်နိုင်ငံတကာစံချိန်မီလာအောင်တကယ်ကိုတိတိကျကျ မမကန်ကန်လေးလုံနိုင်မှုအတွက်ကတော့ဆရာမအချိန်ကာလတော်တော်ယူရအောင်မယ်ဆိုတဲ့သဘောလားမသိဘူးနော်
အဲ့တော့အဓိကကျဘူဟိုပါအဓိကတော့ငါသစင်းမြစ်ကနေထုတ်ရမှာလေခုနကကျွန်တော်ပြောစုပေါင်းမတ်တီငွေရင်းနေလုံလောက်အောင်လို့အချို့ကဘယ်လောက်ပဲထားရမလဲဆိုတော့ဆိုအတိအကျစင်းမြစ်ကတော့မလိုက်နိုင်ပါလုံးမယ်ဆိုတော့နောက်ခုရပန်ပွင့်နေရှာမှာငါခုနကပစ္စည်းထားပြီးတော့ပြန်ဆက်တာတွေပြက်ကွက်မှုတွေရှိရမှာလားလူတွေ
ကဟုတ်ကဲ
့ခုနကပစံပိုးချိလိုက်တယ်လေအဲ့ပြက်ကွက်မှုတွေဘယ်လောက်ရှိတယ်ဆိုတော့လိုက်ပြီးသူကလိုက်တော့ကြီးကျက်နိုင်တယ်ဒါပေမဲ့အခုသူစင်းတောင်းလိုက်တဲ့ဂျာရီဟန်တွေကအခုဆိုဝေးဘယ်လောက်ရှိတယ်ဘယ်လောက်ပြန်ပြီးပြက်ကွက်နေရဆိုတာကြီးဥပ္ပတ်ကျမှတ်နိုင်တော့ပေါ့ဆင်းတောင်းလိုက်ဆိုအရင်တော့ရက်ပေါင်း90ဆိုတတ်မှတ်ထားတာရှိတယ်ရက်ပေါင်း90တုန်းကပြန်ရအောင်လို့ဘယ်လိုလုပ်မလဲဆိုတော့ဆက်ဆက်ဆန်းကပြန်ပြီးတင်လို့ရရက်ပေါင်း90နဲ့အရင်တော့အဲ့လိုကာလတတ်မှတ်ထားပြရရှိတယ်ရှင်းငွေပြန်မရဆိုသူလည်းအကောင်းခံနိုင်တယ်ဘူးကြီးကပါဟုတ်တယ်မလား
အများကြ
ီးရှိထားတော့အဲ90အတွင်းမှာတတ်မှတ်တဲ့ပမာဏငွေ Remuneration Reserve ရှိပြန်ရောက်နိုင်တာပိုချိလက်ရှိဒါပေမဲ့ရက်ပေါင်း90စောင့်ရက်ပေါင်း90တင်ပြန်ဝင်တယ်ဆိုလို့ရှိရင်တော့အဲ့ central bank ကိုတင်ပြရမယ်ဆိုပြီးအဲ့စနစ်တွေလောက်ထားတာရှိတယ်။အဲ့စနစ်တိုင်းလုပ်ဖို့သူကနေ control လုပ်တာပဲ
။စီဝါရေးကဏ္ဍကိုကြားခဲ့ကြတာပါ။ဒုတိယပိုင်းကိုရှေ့တစ်ပတ်မှာဆက်လက်တင်ပြပေးပါမယ်။အခုတော့သုတဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ကိုအောင်တင်ဆက်ထားတာဖြစ်ပါတယ်။
သမရထရန်အပါဝင် Republican လွတ်တော်မတ်တီထိချုပ်ထားတဲ့ Congress လွတ်တော်ကနေလာမယ့်နှစ်ကစလို့အားနည်းချက်တွေနဲ့ပြည့်နေနေတဲ့လူဝင်မှုကြီးကြပ်ရေးဥပဒေစနစ်ကိုပြောင်းလဲပစ်ဖို့ဆရာထက်တန်နေကြပါတယ်။မက္ကဆီကိုနဲ့ American ပြည်အောင်စုနယ်စပ်မှာတိုင်းကာယံမှုကိစ္စလဲအကောင့်တွေဖော်မင်းလို့ရွေးကောက်ပွဲကာလအတွင်းကသမရထရန်ကအခိုင်အမာကတိပေးထားတာပါ။အခုလိုတိုင်းကာယံမှုအပါအဝင်တခြားအရေးကြီးတဲ့ရွေးကောက်ပွဲကတိကိုတွေကိုအကောင့်တွေဖော်ရမှာသမရအနေနဲ့ဘလို့စင်ခေါ်မှုတွေရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပ
ါ Mr. Speaker The President of the United States
တောင်ပိုင်းနယ်စပ်လူမျိုးရင်းနဲ့ပတ်သက်ပြီးအခိုင်အမာဆောင်ရွက်ဖို့တာဝန်စတင်ထမ်းဆောင်ခြင်းကလေးကသမရဒေါ်နယ်ထရန့်မှာ Congress လွှတ်တော်ကိုအခုလိုပြောကြားထားပါတယ
် We will soon begin the construction of a great great wall
တိတ်မကြခင်မှာပဲတိုင်းကြီးကိုစတင်ဆောက်လုပ်ပါမယ်
Republican တွေကြီးစိုးထားတဲ့အောက်လွှတ်တော်မှာလဲမက္ကဆီကိုနယ်စပ်ကလက်ရှိတိစောက်ထားပြီးသားတိုင်းကိုပြန်လည်မွမ်းမံပြင်ဆင်ဖို့နဲ့နယ်စပ်လုံခြုံရေးကင်းလက်တပ်ဖွဲ့နောက်လူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေထပ်မံငှားရနိုင်ဖို့အတွက် 1.6 ဘီလီယံအသုံးစရိတ်ချပေးဖို့နှစ်ကြိမ်မဲခွဲဆုံးဖြတ်ခဲ့ရပါတယ်။ဒါပေမဲ့လဲကျန်းမာရေးနဲ့အခွန်စနစ်ပြောင်းလဲရေး Congress လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ရပြီးအထက်လွှတ်တော်မှာလဲ Republican တွေကဒီမိုကရက်တွေအပေါ်နှာတပြားသာအနေငယ်အသာစီးရထားတာကြောင့်နေဆက်တိုင်းကာယံမှုကိစ္စသမရထရန့်အနေနဲ့အခက်ကြုံနေတာပါဒီမိုကရက်အထက်လွှတ်တော်ခေါင်းဆောင် Chuck Schumer ကဒီကိစ္စသဘောမတူကြောင်းပြောထားပြီးပါပြီ
I made it so clear to the president that there is not
ဘယ်ကဘူးမလို့ဘူးဆိုတာသမရကိုလုံးဝရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
ဒါပေမဲ့လဲထရန့်ရဲ့ရွေးကောက်ပွဲကာလကပေးထားတဲ့ကတိတွေဖြစ်တဲ့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖျက်တောက်ရေးစတဲ့ဥပဒေတွေကိုတော့ Republican တွေကြီးစိုးတဲ့အောက်လွှတ်တော်ကအတည်ပြုပေးနိုင်ခဲ့ပါတယ်။ဒါဟာလူရည်ရဲ့ဆန္ဒကိုဖြည့်ဆည်းပေးတာဖြစ်တယ်လို့ Republican အောက်လွှတ်တော်အမတ် Scott Desjarlais ကပြောပါတယ်
။ President Trump is cracking down on immigration crime. Illegal border crossings are down.
လူငယ်ရနှစ်နိုဝင်ဘာလကအမေရိကန်လူထုတောင်းဆိုထားတဲ့အတိုင်းပဲသမ္မတထရန့်ကဆောင်ရွက်ခဲ့တာကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေကျဆင်းသွားတယ်လို့နိုင်ငံခြားသားရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးနိုင်တာနဲ့ပြန်ပို့နိုင်တဲ့ဥယျာဉ်တိုးလာပါတယ
်ဒီမိုကရက်တွေကတော့တရားမဝင်နေထိုင်သူတွေကိုအကောက်အွယ်ပေးထားတဲ့မြို့ကြီးတွေဘက်ကကာကွယ်ပြောဆိုသွားတယ်နယူးယောက်ပြည်နယ်အလွတ်တော်အမတ်အက်ဒရီယာနိုအက်စပီလက်က
It is a safety net.For people that are part of our family, they take care of our children, they wash our dishes.
ကျွန်တော်တို့လိုလူမှုပတ်ဝန်းကျင်ကအလုပ်တွေ၊စိုက်ပျိုးရေးလုပ်ငန်းတွေနဲ့တက်ကြီးရွယ်တွေအပေါ်ပြုစုစောင့်ရှောက်ပေးနေသူတွေကိုဒီမျိုးကခေလုံးခွင့်ပေးထားတာကြောင့်အဲ့ဒီမျိုးတွေကိုရန်ပုံငွေဖျက်ထောက်ပြစ်မဲ့ဥပဒေဟာ American Standard Board တွေနဲ့ကိုက်ညီမှုမရှိပါဘူး
။ဒီဥပဒေဟာသူတို့သားသမီးတွေစီပြန်လာတဲ့သူတွေကို2020အထိပြည်နယ်ချမှတ်ပေးနေတာကြောင့်လဲဒီမိုကရက်တစ်ကကန့်ကွက်နေတာပါ။ထက်လွတ်တော်ကတော့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖျက်တောက်ရေးစတဲ့ဥပဒေတွေကိုအတည်ပြုဖို့မဲခွဲမဆုံးဖြတ်နိုင်သေးပါဘူး။သမ္မတထရန့်ရဲ့ပထမနှစ်သက်တမ်းထောက်ဝက်လောက်မှာအရေးကြီးဆုံးဆွေးနွေးပြောဆိုရတဲ့အကြောင်းအရာကတော့ မက္ကဆီကိုနဲ့အမေရိကတဲ့လေပိုင်းနိုင်ငံတွေကနေကလေးဘဝမှာသူတို့မိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာသူလူငယ်၈သိန်းကျော်အရေးပါတမရဘရိတ်အိုဘားမားလက်ထက်ကတော့ Dreamers လို့ခေါ်တဲ့ဒီလူငယ်တွေကိုဒါကအစီအစဉ်အောက်မှာအလုပ်လုပ်ကင်ခွင့်ကြောင်းတက်ခွင့်စတဲ့ခွင့်ရည်တွေပေးထားပါတယ်ဒါပေမဲ့လည်းစက်တင်ဘာလဇန်မိုက်မှာအမေရိကန်ပြည်ထောင်စုရဲ့အကျိုးကိုရှေးရှုပြီးဥပဒေနဲ့ညီတဲ့စနစ်လိုအပ်တယ်ဆိုပြီးဒါကအစီအစဉ်ကိုတမရထရမ့်ကပေးဖြတ်ခဲ့ပါတယ်ဒါပေမဲ့လည်းသမရတယောက်အနေနဲ့အမေရိကန်ပြည်သူတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ့်တာဝန်ရှိတဲ့တစ်ချိန်ထဲမှာမိဘတွေရဲ့လူရဲကြောင့်ကလေးတွေကိုအပြစ်ပေးရတာမျိုးသူမလုပ်ချင်ဘူးလို့လည်းဆိုပါတယ်ဒါကအစီအစဉ်မှာပါဝင်နေသူတွေကိုအမေရိကမှာဆက်ပြီးတော့နေထိုင်ခွင့်ပြုမပြုဆိုတာကိုလွှတ်တော်အနေနဲ့6လအတွင်းမှာဆုံးဖြတ်ပါဆိုပြီးတော့လည်းအချိန်ပေးခဲ့ပါတယ်
I have a love for these people and hopefully now Congress will be able to
သူတို့တွေပေါ်ကျွန်တော်မေတ္တာထားပါတယ်Congress အနေနဲ့မမှန်ကန်ကန်နဲ့သူတို့ကိုကူညီနိုင်မယ်လို့ညွှန်လင့်ပါတယ်
။ဒါကအစီအစဉ်ကိုပြင်ဆင်သက်သွင်းပေးဖို့ကလည်းသိအဓိပ္ပာယ်မရှိလာဘူးလို့ Republican အချို့ကဆိုပါတယ်။အဓိကအကြောင်းရင်းကဖြစ်တဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွယ်ဆောင်ရွက်တာမျိုးမရှိဘူးဆိုရင်ဒါကလိုအစီအစဉ်မျိုးနောက်မှလည်းဆက်ထားရှိနေရမှာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကထောက်ပြပါတယ်
။ DACA is a symptom of a bigger problem.which is we do not have control of our borders.
DACA ဆိုတာကျွန်တော်တို့နယ်စပ်ကိုမထိန်းချုပ်နိုင်တဲ့ပြဿနာကြီးရဲ့လက္ခဏာတစ်ရပ်ပါ။သမ္မတက Congress အနေနဲ့ DACA စီစဉ်ကိုကင်တွယ်ဖို့ပြောဆိုထားတာကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုရှင်းနေရတဲ့တစ်ချိန်တည်းမှာနယ်စပ်လုံခြုံရေးတရားဥပဒေစိုးမိုးရေးစတာတွေကိုလည်းကင်တွယ်ရမှာပါ။အဲ့ဒါမှနောက်10နှစ်အတွင်းကျွန်တော်တို့ DACA လိုပြဿနာမျိုးမရှိမှာပါ။
Democratic ကတော့ DACA အစီအစဉ်ကိုအမြန်ဆုံးပြန်အသက်သွင်းကျင်နေတာပါ
The president said I'm going to do away with Obama's executive order and now Congress
တမရအနေနဲ့ဥပဒေပြဋ္ဌာန်းမှာဒါကျွန်တော်တို့လုပ်ဖို့လိုအပ်နေတာပါအခု3လရှိသွားပြီဖြစ်ပေမဲ့ပြတ်မလာသေးပါဘူး Republican တွေကတော့အချိန်နဲ့နဲ့ပူပေးပါနောက်နှစ်ကျရင်လုပ်ပါမယ်လို့ပြောနေတာပဲ
DACA အစီအစဉ်ကိုပြန်ကောင်းတယ်မဖော်ရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းပြနေတဲ့အထိလှုပ်ဆောင်သွားမယ်လို့ Democratic အနေနဲ့ချိန်ကြောက်ထားပေမဲ့လေ2019ကုန်တဲ့အထိထူးခြားမှုမရှိသေးတာကြောင့်2018ခုနှစ်အတွင်းမှာဒီအစည်းအဝေးအကောင်အထည်ပေါ်လာဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းနှစ်ကုန်ကနီးခရစ်မတ်ကာလမတိုင်ခင်လေးမှာပဲအခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေကိုအတည်ပြုလိုက်နိုင်တာကတော့သမ္မတထရမ့်အတွက်အောင်မြင်မှုကြီးတစ်ရပ်လို့ဆိုရမှာပါ
။ It's the largest I always say
ကျွန်တော်ပြောနေကြအတိုင်းပါပဲကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအကြီးအမားဆုံးအခွန်ရှော့ချပေးနိုင်ခဲ့တာဖြစ်ပြီးဒါဟာတကယ့်ကိုထူးခြားပါတယ်။
ဒါပေမဲ့လည်း Republican တွေကြီးစိုးထားတဲ့လွှတ်တော်ကဒီဥပဒေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးတဲ့ကြားနာပွဲတွေကျင်းပမပေးခဲ့ပဲခက်မြင်မြန်အတည်ပြုခဲ့သလိုနောက်ဆုံးအချိန်အထိပြင်ဆင်ဖြစ်ဆွနေခဲ့တယ်ဆိုပြီး Democrat တွေဘက်ကကန့်ကွက်ပြောဆိုထားတာပါ Democrat ထက်လွှတ်တော်ခေါင်းဆောင် Chuck Schumer က
Corporations are flush with cash right now
အခုခါမှာ corporation တွေအနေနဲ့ငွေလုံးရင်းကင်ထားပြီးတော့ stock ဈေးကွက်ပေါင်းပိုလုတ်ဖြစ်လာပြီးမဲ့လုတ်ကန်ခွင့်လန်းတွေကတော့ရှားပါးနေသေးပါအခုကောက်ခံမှုရှော့ချပေးလိုက်တဲ့အတွက်ကုမ္ပဏီတွေဟာသူ့ရဲ့ sub share အများပြားကိုပြန်ဝယ်မယ်ဆိုပြီးတော့လည်းပြောရကြောင်းမလို့ဒါဟာအမေရိကန်နိုင်ငံအတွက်ဘလို့မှအကျိုးဖြစ်တွန်းစေမှာမဟုတ်ပါဘူ
းအခွန်စနစ်သက်ကြောင့်အမေရိကန်တွေအနေနဲ့အခွန်ရှော့ပေါ်ပေးရပြီးဝင်ငွေအနှဲငယ်တိုးလာမှာဖြစ်ပေမဲ့2025မှာဒီလိုအခြေအနေတွေအဆုံးသတ်မှာပါဒါအပြင်လာမယ့်10နှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိတင်ရှိနေတဲ့အကျွေး20 trillion မှာနောက်ထပ် 1 trillion ကျော်တိုးလာမှာဖြစ်တယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ခုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ဒီဇင်ဘာလ18ရက်နေ့ကရုရှားတွေဥဆောင်တဲ့တပ်ဖွဲ့တွေဟာနဗလူဟန်စကီမျိုးကလေးကို Great Rocket တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အရက်သား10ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီတဲ့အိမ်တွေနဲ့အတူကျောင်းတစ်ကျောင်းနဲ့ကစားကွင်းတစ်ခုပါပျက်စီးခဲ့ရပါတယ်ရုရှားဥဆောင်တဲ့တပ်ဖွဲ့တွေဟာဒုံးစညက်ကရေတန့်ဆက်ရုံနဲ့ကလိုရင်းအဆိပ်ဓာတ်ငွေတွေလွှတ်တဲ့ရေတန့်ဆက်ရုံကပိုက်တွေချထားရနေရာတစ်ဝိုက်ကိုလည်းတိုက်ခိုက်ခဲ့ကြတာပါဒီလိုတိုက်ခိုက်မှုကတိတ်ကိုအန္တရာယ်ကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Newark ကသတိပေးခဲ့ပါတယ်။ဒီစစ်ရုံတရှိရနေရာဟာလူနေအိမ်ကြီးတွေနဲ့နှီးတဲ့အတွက်တကယ်လို့သူတို့ရဲ့တိုက်ခိုက်မှုကနေဒီဒဏ်ငွေတွေလွတ်ထွက်ကုန်ရင်ကြလာမယ့်အန္တရာယ်ဟာတိတ်ကိုဆိုးဝါးလာနိုင်တယ်လို့ပြောပါတယ်။ရေးတန့်စင်တဲ့စစ်ရုံနဲ့အနာကကုတ်အချိုရေးစစ်ရုံတို့ဟာဒေသရင်းလူပေါင်း 3,400 ခွဲလောက်အတွက်တောက်ရေးတန့်ကက်စစ်မီးနဲ့ အိမ်တွေအပူဓာတ်ရအောင်ထောက်ကူပေးနေတာပါ။တောက်တုံးရီဖြန့်ပြူးမှုနဲ့တိတ်အေးတဲ့ဆောင်းလာတယ်မှာလျှက်စစ်အပူဓာတ်မပေးနိုင်အောင်ဖြစ်လာမဲ့ကိစ္စဟာတိတ်ကိုအန္တရာယ်ကြီးတယ်လို့လဲ Miss New York ကပြောပါတယ်။ရေတန့်စင်ဆက်ရုံဝန်းကျင်မှာနေရာယူထားတဲ့ရုရှားဥဆောင်တဲ့တပ်ဖွဲ့တွေအဲ့ဒီနေရာကနေချက်ချင်းပြန်ပြီးဆုတ်ပေးဖို့လဲတောင်းဆိုခဲ့ပါတယ်။ဒါအပြင်ယူကရိန်းမှာအရက်သားတွေနေထိုင်တဲ့နေရာတွေကိုသူတို့ရဲ့ rocket တွေလက်နက်ကြီးတွေနဲ့တိုက်ခိုက်နေမှုတွေလဲရပ်တန့်ပေးဖို့ထပ်မံတောင်းဆိုလိုက်ပြီးအပြစ်ခတ်ရစင်းဆိုင်ရာ mix သဘောတူညီချက်တွေကိုလေးစားဖို့လဲပန်ကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသတွင်လူသားချင်းစာနာမှုဆိုင်ရာဆိုးရွားတဲ့အခြေအနေနဲ့ရင်ဆိုင်နေရတာ၃နှစ်ရှိနေပြီဖြစ်ပြီးအခုပိုးပြီးဆိုးလာနေပါတယ်။ Donbas ဒေသကလူပေါင်းတသန်းကျော်အတွက်စာနာရေးကလုံလောက်မှုမရှိတဲ့ပြင်ပြီးခဲ့တဲ့နှစ်တစ်နှစ်လုံးမှာလည်းအရက်သားထိခိုက်ဒေဆုံးဒဏ်ရာမှုတိတိတသာတိုးမြင့်ခဲ့ပါတယ်။ဒါကြောင့်ရုရှားကယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်နေမှုတွေကိုအဆုံးသတ်ဖို့ပြင်ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်နယ်မြေတွေပေါ်ကနေလက်နက်ကြီးတွေတုတက်ဖွဲ့တွေကိုပြန်ရုပ်သိမ်းပေးပြီးကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့လုပ်ငန်းတွေကိုလက်ခံသဘောတူဖို့ Miss New York ကတောင်းဆိုလိုက်ပါတယ်။ American ပြည်ထောင်စုအနေနဲ့ Mix သဘောတူညီချက်ကိုအပြစ်ဝအကောင့်ထဲပေါ်ရင် Ukraine ရှေ့ပိုင်းဒေသတွေငြိမ်းချမ်းရေးတားရှိခံအောင်လုပ်မယ်လို့ကတိပေးထားတဲ့အတိုင်းဆက်ပြီးစောင့်ထိန်နေမယ်လို့ပြောကြားခဲ့ပေမဲ့မကြာခင်ကပဲ Vienna မှာနိုင်ငံခြားရေးဝန်ကြီးတလက်ဆင်ကဒီကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့အရင်းမြစ်ကိုရှင်းရှင်းသိဖို့လိုအပ်တယ်လို့ရုရှားဟာဒီအစိုးရဆန့်ကျင်တဲ့တပ်တွေနဲ့အတူလက်တွဲတိုက်ခိုက်နေပြီးလက်နက်တပ်ဆင်ပေးတာတင်တန်းပေးတာနဲ့ဥဆောင်မှုတွေကိုပေးနေတယ်လို့ပြောကြားခဲ့တာပါ။ယူကရိန်းရှေ့ပိုင်းဒေသမှာအကြမ်းဖက်မှုတွေအဆုံးသတ်စေဖို့နဲ့အမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါပိုကောင်းတဲ့ဆက်ဆံရေးရလာစေဖို့အတွက်လှုပ်ဆောင်မှုဟာရုရှားပေါ်မှာပဲအဓိကမူတည်နေတယ်လို့ပြောကြားခဲ့ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒိုကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီလိုမြန်မာပိုင်းကအင်္ဂါနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းအချင်းချုပ်ကိုရှားဖောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုထောက်ခံကြောင်းအစိုးရတင်ပြောကြားခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်ပေါ်ပုံမှန်ဖိအားပေးနိုင်မယ့်အခွင့်အလမ်းအခုလနောက်ပိုင်းမှာထပ်မံရရှိပါလိမ့်မယ်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်အကြားရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ဘက်ကလိုက်နာခြင်းရှိမရှိဆိုတဲ့ကိစ္စကိုတက်တန်းထပ်တိုးရေးတွေဇွန်လလလယ်မှာလွှတ်တော်ရဲ့ပြဋ္ဌာန်းချက်နဲ့အညီသမ္မတထရမ့်အဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုံးမြင့်တန်ကြားကပြောပါရတယ်။အဓိကရုံးမှာပါဝင်တဲ့သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးဖြိုခွင်းသွားမှာဖြစ်ကြောင်းအီရန်သမ္မတကပြောဆိုထားတာပါ။ပြည်တွင်းစီးပွားရေးအခြေအနေနဲ့ဒေသအတွင်းလွှမ်းမိုးနိုင်အောင်ဆော်ဒီအရေဗျာနဲ့ဖြစ်နေတဲ့တိုက်ပွဲရဲ့အစိပ်ပိုင်းဖြစ်အစိုးရစစ်တပ်တွေကဆီးရီးယား၊အီရန်နဲ့ယီမန်နိုင်ငံတွေမှာတိုက်ပွဲဖြစ်နေတာကိုဆန့်ကျင်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့ဆန္ဒပြမှုတွင်ဆန္ဒပြသူယာနဲ့ချီဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေတိုက်ခိုက်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အင်ဂျီချင်းပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုအောင်နိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးဆွဆွဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအကျဉ်းထောင်အတွင်းမှာထိန်းသိမ်းခံထားရဆဲဖြစ်တဲ့ Writers သတင်းတောင်တို့အုပ်အတွက်အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းထောင်ကနေပြန်လွတ်မြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင်ကတောင်းဆိုလိုက်ပါတယ်
နောက်ဆုံးရထားတဲ့သတင်းချင်းချင်းကိုရှားဖောင်ကကြီးညာတွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 25နဲ့19တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကတောတာရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.